တရုတ်နိုင်ငံအင်အားတိုးချဲ့နေတာကိုတုံ့ပြန်ကာကွယ်တဲ့အနေနဲ့ Indo-Pacific Deterrence Initiative လို့ခေါ်တဲ့ Indo-Pacific ဒေသအတွင်းအန္တရာယ်ဟန်တာရေးအစီအစဉ်ကိုစတင်ဖို့အဆိုပြုမယ်လို့ American Outlook လက်နက်ကိုင်အဖွဲ့များဆိုင်ရာကော်မတီဝင်အမတ်တဦးကပြောပါတယ်ဒီအစီအစဉ်က2014ခုနှစ်ကရုရှားနိုင်ငံရဲ့ရန်ကုန်ကာကွယ်တုံ့ပြန်မှုချမှတ်ခဲ့တဲ့ European Deterrence Initiative ဥရောပဒေသတွင်းအန္တရာယ်ဟန်တာရေးအစီအစဉ်နဲ့လည်းပုံစံတူပါတယ်Indo-Pacific ဒေသအတွင်းအနီဟန်တာရဲ့အစီအစဉ်အတွက်လာမယ့်နှစ်မှာ American Dollar 6 billion သုံးစွဲသွားမယ်လို့ဥပဒေပူကြမ်းကိုအဆိုပြုထားသူ Outlook Republican ကိုလည်း Mac Thornberry ကပြောပါတယ်။ Dollar 6 billion သုံးစွဲမဲ့အစီအစဉ်မှာဒုတိယကာကွယ်ရေးစနစ်ထောက်လှမ်းရေးလုပ်ငန်းကာကွယ်ရေးပစ္စည်းနဲ့တက်ရွှေ့ပြောင်းတဲ့ကိစ္စမဟာမိတ်နဲ့မိဖက်နိုင်ငံတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့ကိစ္စတွေနဲ့လက်ချက်တင်တန်းပေးရေးကိစ္စတွေပေါ်ပေါ်မှာဖြစ်ပါတယ်ဒီလုပ်ငန်းတွေအားလုံးကအစ်စ်တွေမဟုတ်ပေမဲ့မူဝါဒတစ်ခုတည်းအောက်ကိုသွတ်သွင်းလိုက်ရင်ကျောင်းနိုင်ငံရဲ့ရန်ကုန်တာစီရေးဆုံးဖြတ်ချက်တွေချမှတ်ရမှာပိုပြီးကောင်းမွန်လာလိမ့်မယ်လို့လည်းအောက်လွတ်တော်မှသွန်ဘယ်ရီကသူ့ရဲ့ကြေညာချက်ထဲဖော်ပြထားပါတယ်